CRPHP အောင်စုလွှတ်တော်ကိုစားပြုကော်မတီဦးဆောင်မှုအောက်ဖက်ဒရယ်စစ်တပ်မကြစမှာပေါ်ပေါက်လာတော့မယ့်အကြောင်း CRPHP ကုလသမဂ္ဂဆိုင်ရာအထူးတန်တမန်ဒေါက်တာဆာဆာကပြောပါတယ်မနီပေါ်တကူးနေကပဲတိုင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးကိုအကြမ်းဖက်အဖွဲ့ဒါမှမဟုတ်မတရားအတင်းဆတာတွေကနေတရားဝင်ပယ်ဖြစ်လိုက်ကြောင်းလဲ CRPH ကကြေညာချက်ထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲဒေါက်တာဆဆအပါအဝင်ယာယီဒုသမရာမန်းဝင်းခိုင်တန်းနဲ့ကုလသမဂ္ဂဆိုင်ရာမြန်မာအငြင်းတန်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မွန်းထွန်းတို့ကိုနိုင်ငံတော်တစ္ဆာဖောက်ဖြဲပုံကံမှုဆတာတွေနဲ့လဲတရားစွဲဖန်ဝရန်ထုတ်လိုက်ကြောင်းစစ်ကောင်စီဘက်ကကြေညာထားပါတယ်။ဒေါက်တာဆဆာကိုမဲ့အင်ဂျင်နီယာစကတ်ကနေတဆင်ဆက်တွေ့နေနေထားတာကိုနားဆင်နိုင်ပါလိမ့်ရှင်
။ဒီစစ်ကောင်စီကနေပြီးတော့ဒေါက်တာဆဆာကိုဒီနိုင်ငံတော်ပုံကံမှုဆိုတဲ့ဒီသူတို့ဆွဲချက်တင်ထားတယ်ဆိုပြီးတော့ညင်ညာလိုက်ပါတယ်။ဟိုဒေါက်တာဆဆာဆိုလို့ရှိရင် CRPH ရဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တဦးနေတဲ့နိုင်ငံတကာမှာပြောဆိုဆောင်ရွက်နေတဲ့အပေါ်မှာသူတို့ရဲ့ထုတ်ပြန်လာတဲ့ဟာကဒီပေါ်မှာဒေါက်တာဆဆာအနေနဲ့ဘယ်လိုမြင်ပါလဲရှင်။
အဲ့တော့ကျွန်တော်ကနိုင်ငံတော်တိသာဖောင်းမှုနဲ့တရားဆွဲပြီးတော့အရေးယူပြီးတော့ data ထိပိတ်ဖို့အကြံရှိတာကားပါရဲ့ကျွန်တော်တစ်ဖက်ကတော့တကယ်ကိုယူပါတယ်နော်ကျွန်တော်လည်းကိုယူပါတယ်ဘာလို့ဆိုတော့ကျွန်တော်တို့ဒီ Federal Democracy အတွက်ကျွန်တော်တို့ဒီလုံနေတဲ့အလုပ်ဟာထိရောက်ပြီးတော့ကျွန်တော်တို့တရားမျှတမှုအတွက်လုံနေတဲ့ဥစ္စာတို့တို့ the freedom အတွက်လုံနေတဲ့ဥစ္စာကိုလို့ဒီကျွန်တော်အတက်နဲ့ရေးပြတော့လုံနေတဲ့ဥစ္စာဖြစ်နေတဲ့ကြောင့်ဒါဟာတော့တစ်ဖက်ကပြောဆိုပြီးတော့ကိုယူစရာပေါ့တစ်ဖက်ကကြည့်မယ်ဆိုရင်လည်းဒါဒီတကယ်နိုင်ငံတော်ကိုနေတိုင်းတိစားထောင်းနေတဲ့သူကပဲကျွန်တော်တို့လိုနိုင်ငံတော်ကိုကာကွယ်နေတဲ့ပြည်သူလူထုအတွက်ကိုလုံနေတဲ့သူကိုတရားပြဆိုင်တယ်ဆိုတော့တစ်ဖက်ကဆိုရင်တော့ယူစရာကောင်းတယ်နိုင်ငံတကာမှာဆိုရင်လည်းတမတော်တွေကိုတည်ဆောက်ကြတယ်လေပြည်သူတို့ကိုကာကွယ်ဖို့ပဲတမတော်ဆိုတာမွေးလာတယ်လေဒါမှမဟုတ်ပဲနဲ့ခုကတမတော်ကပဲပြည်သူတို့ကိုတတ်နိုင်တယ်ဖြတ်နိုင်တယ်နှိမ့်နေတယ်ဆိုတာကတော့တကယ်ကသာနိုင်ငံတော်ကိုတကယ်ဖိုးကားနေတာဒီစီမှုချုပ်တွေပဲလေ1980ခုမှာနော်ကျောင်းတူကျောင်းသားတွေပြည့်မဲ့ကျောင်းတူကျောင်းသားတွေကိုနော်ရာချင်းနဲ့တတ်ခဲ့တာဘာတူလဲဒီစီမှုချုပ်တွေပဲမဟုတ်လားဖုန်းတူပဲထောက်က90ခုမှဆိုရင်လေသူတို့ကပဲဒီနိုင်ငံတော်ကိုတိစားဖောက်တယ်နိုင်ငံတော်ကိုပုံကာတယ်ထို့ဒီတူပဲ2009မှာလဲဆွေရောင်ဒေါ်လာရေးမှာပေါ့ဖုန်းကြီးတွေကိုเนาะဒီစော်ကားပြီးတော့အဲ့လိုလူမစားအောင်လုပ်ပြီးတော့လက်ပေါ်မှာတတ်ဖြတ်တာဒါနိုင်ငံတော်ပုံကာတယ်ဒါနိုင်ငံတော်ကိုတကယ်သူတို့ကတိစားဖောက်တာလည်းမဟုတ်ဘူးလားပြီးတော့ထို့ဒီတူပဲဆိုတော့2010ခုမှဆိုရင်လေရိုဟင်ဂျာတွေကိုအစုလိုက်အပြိုလိုက်လူမျိုးတုံးတပ်ဖြတ်ခဲ့တဲ့ဒူရီကမတူလဲဒါဘတုမြန်မာနိုင်ငံ PTP တာ50လိတာမဟုတ်ဘူးလေဒီစစ်ဘုံချုပ်တွေပဲလေဆိုတော့တကယ်ပဲနိုင်ငံတော်ကိုပူကာနေတဲ့တကယ်ပဲနိုင်ငံတော်ကိုတိစားထောင်းနေတာသူတို့ပဲလေဒီနေ့ဆိုရင်လည်းဆက်လက်ပြီးတော့မြန်မာနိုင်ငံအနှံ့မှာနိုင်ငံတော်ကိုပူကာပြီးတော့နိုင်ငံတော်ကိုတိစားထောင်းနေတာဟာဒီစစ်ဘုံချုပ်တွေပဲဖြစ်ပါတယ်ဒါကြောင့်မို့တကယ်ကဆိုတော့သူတို့ရဲ့ကျွန်တော်ကိုဒီနိုင်ငံတော်တိစားဖောင်းမှုနဲ့နိုင်ငံတော်ပူကာမှုနဲ့တရားပြဆွဲတာကတော့အာအောင်ဖို့မဟုတ်ပါဘူး။နော်တမန်ကတည်းတည်းပြပါတယ်။ဆိုတော့တစ်ဖက်ကပြောမယ်ဆိုကိုယူပါတယ်။တစ်ဖက်ကကြည့်မယ်ဆိုရင်လည်းတကယ်တော့နိုင်ငံတော်ကိုပူကာပြီးတော့နိုင်ငံတော်ကိုတိစားဖောင်းနေတာဟာဒီတရားမူအာဏာသိမ်းစစ်ကောင်စီပဲဖြစ်ပါတယ်ဆိုတာကိုကျွန်တော်ပြောလို့ပါတယ်
။အခုဒီ CRPH ကနေပြီးတော့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုအရင်ကတတ်မှတ်ထားတဲ့အစံဖက်အဖွဲ့စည်းကနေပြီးတော့အခုတော့ဒီအကြမ်းဖက်အဖွဲ့အစည်းမဟုတ်ဘူးဆိုတော့ပေါ့နော်ဒီကင်ညာချက်ကိုသူတို့ထုတ်ပြန်လိုက်ပါတယ်ဆိုတော့အဲ့ဒါကအခု Federal Army တစ်ပေါ်ရေးဆိုတဲ့အဆင့်ရောက်ဖို့ကိုဘယ်လောက်ထိဟိုမျှော်လင့်လို့ရမှာရှင
်နံပါတ်1အနေနဲ့တိုင်းသားတွေကဘက်တော့မထက်ပါဘူးဒါတော့နော်သိချပါတယ်မိုက်ထောက်လဲတက်တယ်ထောက်ထားတယ်ရှိပါတယ်တိုင်းသားတွေကအကြမ်းဖက်နေဆိုတာတော့ဘယ်တော့အခါမှလည်းမဖြစ်ပါဘူးအခုကသူတို့ကတိုက်ခိုက်လာလို့ကိုကိုပြကကွယ်တာပဲဖြစ်ပါတယ်တိုင်းသားလက်နက်ကြီးအလုံးဟာဒီလိုနှစ်ပေါင်း80ကျော်ပေါ့နော်ကိုပြတာကွယ်နေရတဲ့အနေထားပါဒါကြောင့်မလို့ဒီတိုင်းသားလက်နက်ကြီးကိုအကြဖဲအဖြစ်နဲ့ဟိုနော်တပြောဆိုတဲ့ထုတ်ပြတဲ့ဥစ္စာတွေအားလုံးကတော့ဒီလက်သုံးစာဘုံချိုးတွေပဲဖြစ်ပါတယ်နော်ဒီတမန်တော်ဘက်ကဘုံချိုးတွေပေါ့ဒီလိုလူမဆန်တဲ့ဥစ္စာတိုင်းသားနယ်မြေတွေကိုတွားပြီးတော့ဖျက်ဆီးတယ်မတိတ်ကြည့်တယ်ညစ်ပန်းတယ်စမ်းတယ်ဖြတ်တယ် နှိမ့်ဆက်တယ်ဆိုတာကကာကွယ်နိုင်ဖို့ရအတွက်ဒိုင်တာလက်နဲ့ကြိုက်ရရှိလာတာပါဆိုတော့နံပါတ်1အနေနဲ့ကျွန်တော်တို့ကဒီနေ့ဆရာ PH ကနေပြီးတော့ဒိုင်တာလက်နဲ့ကြိုက်ကိုအခြားဖဲတဲ့list ကနေပြီးတော့ခုနလိုနော်အခု remove လုပ်တယ်ဆိုတာကတော့ကျွန်တော်ကအမှားတရားဖက်ကိုရည်တည်ပြီးတော့အမှားတရားဟာရှိပြီးသားပါကျွန်တော်ချိန်ညာလို့အမှားတရားရှိတာမဟုတ်ပါဘူးအမှားတရားကတော့တိုင်းတာနဲ့ကြိုက်တယ်ဘယ်တော့အခါမှအခြားဖက်တာမဟုတ်ပါဘူးဆိုတာပါပဲဒါကြောင့်မလို့ဒါကိုပဲဒီနေ့ကတော့အတည်ပြုလိုက်တာဖြစ်ပါတယ်ဒါကိုပဲကဘာတိအောင်မြန်မာပြည်သူလူထုကိုသာကျွန်တော်ကအမှားတရားကိုပြောသွားတာဖြစ်ပါတယ်ဆိုတော့တိုင်းတားလက်ကံဒီဟာလဲတကယ်တော့ဆိုတော့ဤပေါများစွာဂရက်ကနေပြီးတော့ဖက်ဒရယ်အာမီဖြစ်လာဖို့ပေါ့နော်ဖက်ဒရယ်အာမီဖြစ်လာဆိုတော့အခုစစ်စာကြည့်လေဘုံထုံးအစ်ဆိုရတော့တမတော်ထဲမှာဗမာတဲ့တိကိုဖြစ်ရမယ်လေဒါတော့အခါမှာတိုင်းတားတော့ဘုံထုံးပြည့်တယ်မရှိဘူးလေရှိရပြောပါကဲဒါကသူတို့ပေါ်စီကဗမာဖြစ်ရမယ်ပြောရတော့ဗုဒ္ဓဘာသာဖြစ်ရမယ်ဆိုတဲ့အဓိပ္ပာယ်ပေါ့အမျိုးဘာသာတဒနာမာပါတာဒီရဲ့စကလုံးနဲ့ဒီဘုံချုပ်ရဲ့စကလုံးကတမျက်မှဖြစ်နေတယ်။ဆိုတော့ကျွန်တော်တိုင်းသားတွေနေနေလဲတနေ့ကျရင်တော့ကချင်လဲဘုံချုပ်မှုကြီးဖြစ်လာကိုကျွန်တော်မြင်ချင်တယ်။တနေ့ကျရင်ကချင်လဲဘုံချုပ်မှုကြီးဖြစ်လာကိုမြင်ချင်တယ်။သူအရင်ချစ်ပြီဆိုရင်လေချင်းလဲတနေ့ကျရင်တော့ကာချုပ်ဖြစ်တာကိုမြင်ချင်တယ်။ရခိုင်လဲတနေ့ကျရင်တော့ကာချုပ်ဖြစ်တာကိုမြင်ချင်တယ်။ဆိုတော့ဖြစ်လာတာကတော့အခုဒီဗမတမတော်လို့တာမထားတဲ့ဥစ္စာကတကယ်တော့ဆိုရင်တော့တိုင်းတားတွေအတွက်မဟုတ်တော့ပဲနဲ့ဒီလက်သုံးစာတွေအတွက်ပဲဒီတော့ချုပ်ကြိုက်ထားတော့ဖြစ်ပါလို့ဆိုတော့ Federal Army ဆိုတာဟာဟိုတုကရက်ကတိုင်းတားတွေစိတ်ထဲမှာအနေနဲ့ရှိပြီးတော့သူတို့ကဘယ်တော့အခါဘယ်အချိန်မှာဒီ Federal Army ဟာဖြစ်လာမလဲဆိုတာကိုသူတို့စောင့်မျှော်ရင်းနဲ့အခုဆိုတော့ဖြစ်လာနေပါပြီမကြာခင်လည်းဖြစ်လာမှာပါဆိုတော့ကျွန်တော်ဟာတကယ်ပဲနဲ့အားလုံးတိုင်းတားလည်းလည်းကဒီနယ်လည်းဆွေးနွေးပြီးသားဖြစ်ပါလေဒီလိုဖက်ကမဟာဗျူဟာနဲ့ဒီလိုဖက်ကမဟာဗျူဟာကိုပေါက်လိုက်ရုံပဲနော်ဒါမှဘာမှမထက်ပါဘူးဒါမဟာဗျူဟာကြီးကြီးထွက်လာမယ်အဲ့ဒါ Central Army ပဲဖြစ်လာမှာအားလုံးအဲ့လိုပေါ့
အင်္ဂါနေ့ကဆိုလို့ရှိရင်ဒီမီဇိုရန်ပြည်နယ်လွှတ်တော်အမတ်ကသူတို့အိန္ဒိယလွှတ်တော်စည်းဝေးမှာဟိုမီဇိုရန်ပြည်နယ်တဲကိုဝင်ရောက်ခိုးလုံလာတဲ့မြန်မာဒုက္ခတွေပေါ့နော်အခုဒီဆရာနာတိမ့်ပြီးနောက်ပိုင်းမှာဒီဖိနှိပ်မှုတွေကြောင့်အထူးသဖြင့်ဒီစစ်တပ်ရဲ့အမိန့်ကိုလက်မခံတဲ့ဒီရဲဝင်တန်းတွေညာနဲ့ချီပြီးတော့ပေါ့နော်သူတို့လက်ခံထားရတယ်ဆိုတာမျိုးပြောပါတယ်အဲ့ဒီချိန်မှာဒီအိန္ဒိယအစိုးရရဲ့ရည်တည်ချက်ပေါ့နော်မြန်မာဒုက္ခတွေကိုပြန်မပို့ရင်နောက်ခိုးလုံလာတဲ့မြန်မာဒုက္ခတွေကိုလက်ခံရေးစတာရင်းနဲ့ပတ်သက်ပြီးအိန္ဒိယလွှတ်တော်မှာဒီမီဇိုရန်အမကပြောသွားတဲ့ခါကျတော့ဒီအိန္ဒိယအစိုးရအနေနဲ့လက်ရှိဒီမြန်မာနိုင်ငံမှာဆရာနာတိမ့်လိုက်တဲ့အခြေအနေပေါ့ပေါ့နော်အင်းကြီးချင်းနိုင်ငံတစ်ခုအနေနဲ့သူတို့ကင်တွေတာသူတို့ရက်တီချက်ကိုဘယ်လိုမြင်လဲရှင
်ဒါကတော့အိန္ဒိယကမြန်မာနိုင်ငံအပေါ်မှာထားရှိတဲ့ policy ကလည်းတကယ်တော့ဆိုတော့သူတို့ကမြန်မာနိုင်ငံမှာတရုတ်ကိုပဲအဓိကဥတည်ပြီးတော့နော် counter Chineseဆိုတဲ့ policy ဒီကိုလည်းကျွန်တော်ပြတုတ်တဖို့လိုပါတယ်ဆိုတော့ကျွန်တော်ဂျပန်တို့အိန္ဒိယတို့အထူးသဖြင့်ပေါ့လေသူတို့မြန်မာနိုင်ငံအပေါ်မှာထားရှိတဲ့မူဝါဒတော့များများကတော့ဒီဟိုတရုတ်ရဲ့လွှတ်မှုမှုကိုဘလို့ပြီးတော့အားနည်းစေပြီးတော့အဲ့ဒါမှအိန္ဒိယနဲ့အဲ့လိုဂျပန်တို့လွှတ်မှုကိုပုံချီမှဆင်တယ်ဆိုတဲ့ဥစ္စာတွေလည်းအများကြီးပါပြီးတလို့သူတို့အနေနဲ့ကအခုဆိုတော့ဘလို့ပြောမလဲဒီအခြေအနေမျိုးမှာသူတို့ကအမြင်တော့မပြောသိတာသူတို့ဆိုတော့သိပါတယ်ဆိုတော့ဒီစိတ်မဲတွေကအစာပါကအစာသိပြီးတော့ထိုင်ထိုင်မှမှသူတို့မှမထွက်သိတာလည်းရှိပါတယ်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်မြန်မာစစ်သားကိုလည်းကြည့်မယ်ဆိုရင်အိန္ဒိယစစ်သားမှလက်နဲ့အများကြီးဝယ်ထားတာကိုကျွန်တော်မမေ့သင့်ဘူးသူတို့ကသူတို့နိုင်ငံရဲ့အကျိုးကိုအယူဆကြည့်တယ်ဆိုတာကိုလည်းကျွန်တော်မြန်မာပြည်သူပြည်သားလည်းမမေ့သင့်ပါဘူးဒါပေမဲ့နိုင်ငံရဲ့ကနိုင်ငံရေးဖြစ်လို့ဒါတရားလို့ကိုလည်းကျွန်တော်ဟာတော့တော့ပြောပြီးတော့ဒါဟာဆွေးနွေးရမှာဖြစ်တယ်။ဘာလို့ဖြစ်ဖြစ်မီဇိုရာပြည်နယ်လို့ပြောတဲ့အခါမှာချင်းနဲ့မီဇိုတွေကတော့ကျွန်တော်လူမျိုးတူတူပါပဲ။ခွဲခြားလို့မရပါဘူး။ကျွန်တော်ဖိုးခွားတွေအားလုံးကတနေရာကနဲ့ဆစ်တက်လာတဲ့လူတွေပါ။စကားလည်းတူပါတယ်။ဆိုတော့ကျွန်တော်မီဇိုရာပြည်နယ်လို့ပြောတဲ့အခါမှာမီဇိုရာပြည်နယ်ဝစီချုံနဲ့မီဇိုရာပြည်နယ်ကဝစီတွေနဲ့လည်းကျွန်တော်လုံးနဲ့လည်းခင်ပါတယ်။မီဇိုရမ်မိုဒီချိုနယ်လည်းကျွန်တော်တွေ့ရှိပါတယ်။အိန္ဒိယရဲ့ပြည်ထောင်စုနဲ့မီဇိုရမ်ပြည်နယ်ရဲ့ဝစီချိုကသူစကားပြောပြီးတော့ ဲ့လိုနဲ့မြန်မာပြည်ဖျားနေပြီးတော့ဝီလာတဲ့ TDM လှုပ်ရှားမှုမှာပါဝင်တဲ့လူတွေကိုအထူးသဖြင့်ရဲသားတွေပေါ့ပြန်မပို့ဖို့ရအတွက်သူတို့ကလည်းတောက်ဆိုသလိုအိန္ဒိယပေါ်မှာဆူရကလည်းလက်ခံပေးတာတွေရှိပါတယ်ဆိုတော့သူတို့အနေနဲ့ဒါရီအားလုံးကတော့နော်ဘိုင်လက်တရယ်လီနဲ့အယူအဆကိုဒီဖောက်ပြီးတော့ကျွန်တော်လည်းဆက်လက်ပြီးတော့မီဇိုရမ်ဆူရနဲ့ကျွန်တော်တို့ဆက်သွယ်နေပါတယ်ဆက်လက်ပြီးတော့ဆက်သွယ်ရှိပါတယ်ဆိုတော့ခုလောက်ဆရာတော့မီဇိုရမ်ဖက်ကိုဝေလာတာဟာလူဦးရေနဲ့တွက်မယ်ဆိုပြီးတော့တထောင်ထောင်ကနားလောက်ပဲရှိသေးတယ်ဆိုတော့ဒါဟာတစ်ဖက်ကရှိမယ်ဆိုပြီးတော့မီဇိုရမ်အနေနဲ့တော့လကောက်အိန္ဒိယနိုင်ငံရဲ့နော်နိုင်ငံတော့ဒီထောက်ဆူရနဲ့တော့လကောက်ဒါတော့အလောက်ထိဆူရဆရာတော့မရှိသေးဘူးလို့ဖြစ်ပါတယ်